ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ခမောင်းစိမြို့ရဲဘော်ကြားရပ်ကွက်အနီးမှာလူသေးအလောင်းတွေမြုံနှံထားတဲ့ကျင်းကြီးတွေကိုတူးဖော်စစ်ဆေးရမှာဟင်းနူလူမျိုးရုပ်အလောင်းစုစုပေါင်း45လောင်းကိုပြန်ဖော်တွေ့ရှိထားပြီးဖြစ်ပါတယ်။ရခိုင်ဒေသမှာဩဂုတ်လ15ရက်နေ့အကြမ်းဖက်တပ်ခတ်မှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်သမားတွေရဲ့ဖမ်းဆီးခြင်းခံရတဲ့ဟင်းနူလူမျိုး100နီးပါးပျောက်ဆုံးနေတာကြောင့်နောက်ထပ်အလောင်းတွေလည်းထပ်တွေ့မယ်လို့မျှော်လင့်ရပါတယ်။ရုပ်အလောင်းတွေဖော်တဲ့နေရာမှာကိုရန်ရောက်ရှိမျက်မြင်တွေ့ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကုသညွန်ကဆက်သွယ်မေးမြန်းချပါတယ်
။ကိုရှိရင်ဒူးဖော်တာပဲကိုရှိရင်တွေ့တယ်သက်ဆိုင်ရာကသက်ဆိုင်ရာပိုင်ရှင်တွေကလည်းငူကြွေးကြတယ်လူလိမ်အောင်ဖြစ်နေကြတယ်အဲ့လိုမျိုးတွေပေါ့ဒါကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒီငါးနိုင်မှတင်းလောက်မှကျွန်တော်တို့ပြန်လာဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီဘက်ကိုရာဒီဥတုချင်းကြီးရဆိုတော့ကျွန်တော်လည်းပြန်ထွက်လာသူတို့ဆက်ကြည့်လို့မယ်ခင်ဗျာအဲကျွန်တော်တို့သွားတဲ့ပြည်ရှင်ကကျွန်တော်ကတနာ ਈ မှတင်းဆိုတော့တနာ ਈ 15လောက်မှဒီကထွက်သွားနိုင်တယ်ဆိုတော့ကျွန်တော်နှစ်နာရီကျော်လောက်မှရောက်သွားပြီးတော့နှစ်နာရီနဲ့၄နာရီကြာမှကျွန်တော်တို့အဲ၄နာရီခွဲကြာမှကျွန်တော်အဲ့မှာရှိတယ်။ဒီအဲ့ကြာမှ18လောင်းရတယ်ခင်ဗျာ
။ဟင်းတူလူမျိုးပျောက်ဆုံးနေတာ90ကျော်ရှိတယ်ဆိုတော့ကျန်တဲ့လူတွေကရောကျန်တဲ့အလောင်းတွေရောတွေ့နိုင်သေးလား
။အဲ့ဒီငါပါဝင်ခြင်းမှာဆက်တွေ့နိုင်တယ်လို့ကျွန်တော်တို့ထင်တာပဲ။ဘာဖြစ်လို့ဆိုတော့မလှမ်းမကအဲ့လိုလေးတွေမှာတူးလိုက်တာတွေ့နေရတယ်။အခုတို့လည်းဟိုတက်ဆိုင်ရများလည်းဆက်လက်ပြီးတော့နေရာတွေကိုစစ်ဆေးရှာဖွေနေကြတာပေါ့နော်။အခုတော့မင်းတို့က28ဒီနေ့18
ဒီအလောင်းတွေအကုန်လုံးကကျိုးတွေတုတ်ထားလားဒါမှမဟုတ်အထီကျုံဖြစ်တဲ့ပုံစံမျိုးလားဘယ်လိုလဲခင်ဗျ
ာဒီတအူးချင်းကိုလက်ထဲမှာကျိုးတုတ်ထားတာရှိတယ်တော့လည်းမျက်နှာကိုစီးတယ်လက်တွေကျိုးတုတ်ထားတယ်လည်းပြီးအကုန်လုံးတွေ့တဲ့အလောင်းလိုက်လည်းပြင်းကိုဖြတ်တာဓာတ်တန်ရာလည်းအဲ့ရရင်မကောက်ခြေောက်တွေလည်းခုတ်တယ်ခြေောက်တွေမှာတန်းလန်းကြံနေပြီးတော့မပြတ်တပြတ်ဖြစ်နေတာလည်းတွေ့တယ်အိုးပဲထွက်သွားတဲ့ဒဏ်ရာတွေလည်းတွေ့တယ်အကုန်လုံးကတော့တကယ်ခုတ်ပြက်တကယ်ဒဏ်ရာတွေကြီးပဲကောတရားကျမ်းနာကိုဖမ်းခေါ်သွားပြီးတော့တတ်တာလေဖမ်းခေါ်သွားပြီးတော့တတ်တာအိမ်ရလူတွေကလည်းအဲ့ဒီမှာပိုင်ရှင်တွေရောက်လာရာဒါကျမငူယူကြတယ်ဟောဒါကျမအမီဒါကကျမသားဒါကျမရဲ့တမဲသူတို့မှအမှတ်သားရေအကုန်ရှိတယ်ဟိုလက်ကောက်ဝတ်ထားတယ်သူတို့ဝင်နေကြအမှတ်သားပေါ့ဆွဲထားတဲ့ကျိုးပေါ့စသဖြင့်အကုန်လုံးအဲ့ဆိုးအင်းကြီးသမီးတွေလည်းပါသေးတာဆိုတော့အလားလီပါရှိရဆိုရင်ပဲတယောက်ချင်းကိုသူတို့ဖော်ထုတ်နိုင်တယ်ဒါတချို့မိကောင်မိန်းကလေးတယောက်ဆိုရင်သူ၄ယောက်ကိုဖော်ထုတ်တယ်ဒါအမေရဲ့ယောက်ကမအဲဒါကတော့ဒီရောင်မှာစသဖြင့်ပေါ့အကုန်မျက်နှာကိုဝင်းနဲ့ကြည့်တယ်လက်တွေကိုကျိုးတုတ်ထားတယ်တုတ်ပြီးတော့လက်ပင်းကိုဖြတ်တတ်တယ
်အခုကအဲ့ဒါဒီတက်ပြတ်မှုကဘဒုလက်ချက်လို့ဆရာတို့ယူဆလို့ရမလဲ
အဲ့ဒါသူတို့ကတရားပေါ့ပြောရတာပဲဒီအဲ့ဒီဒီဘင်္ဂလီများသူတို့ခေါ်ပေါ့နော်ဘင်္ဂလီများဟိုဒီမော့ဟိုခေါ်ဆောင်သွားတယ်ကဖန်စီသွားတယ်အဲ့ဒါပဲလေ
တခြားဒီအလောင်းတွေကိုဘာဆက်လုပ်သွားဖို့ရှိ
အင်းသူကသူတို့ဘာလဲလဲသူတို့သဘောနဲ့သူတို့ရဲ့သူတို့ကိုဦးစားပေးရမယ်သူတို့ရဲ့ဘာလို့ချင်လဲပုံမှန်မူတည်ရမှာအခုတော့အလောင်းတွေကတော့ဆော့ဆော့ထားရတာဗောနဆော့ဆော့ထားပြီးတော့သူတို့ကဒါကိုတင်းညွှန်ချင်တယ်စုပြီးတော့မကြုံမဲဆိုလဲသူတို့ကတော့အဲ့လိုဌာနရှိတဲ့ပုံစံတော့ပြောတယ်သူတို့လည်းဟိုသူတို့ကသဘာဝကမိသိကြွားတာတဲ့အဲ့တော့တိတလောင်းတွေ့လိုက်တခုမိသိကြွလိုက်ဆိုရင်တော့မဖြစ်ဘူးသူတို့မိသားစုတွေလည်းမစုံသေးဘူးတွေ့ကျင်တယ်နောက်တစ်ခုကလည်းတချို့မိသားစုဆိုရင်9ယောက်ဖြစ်တယ်ဆိုတော့2ယောက်တွေ့ရဲ့မိသားစုရှိတယ်တချို့ကြောင့်လည်း4ယောက်တွေ့ပြီစသဖြင့်ပေါ့အဲ့တော့သူတို့ကစောင့်သူတို့ရဲ့ဌာနကတော့စောင့်ကြည့်ကျင်တယ်စောင့်ပြီးတော့မှစုပြီးတော့ဒါမိသိကြွမယ်အဲ့ဒီမှာသူတို့ဘုန်းကြီးတွေဘာတွေနဲ့သူတို့ဟိုလုံနေကြပုံစံလုပ်ချင်ပါတယ်လို့ပြောတော့ဒီပုံစံကိုကျွန်တော်တို့ကခွင့်ပြုရမှာပါ
ဟုတ်ကဲ့ဆရာ